ာပါရှင်အခုဘက်မှာတိန့်ဆက်ကလေယာမြေအမှုတွေနဲ့ပတ်သက်ပြီးလေယာမြေအမှုတွေဟာပိတ်သိမ်းလိုက်ုံနဲ့ပြီးသွားနိုင်မလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြေသိမ်းဥပဒေနဲ့မညီပဲမတရားတိန့်ဆက်ခံရတဲ့လေယာမြေအမှုတွေအတွက်ပြည်လျောင်ဖြစ်ရှင်းနိုင်ဖို့ဆိုပြီးသမရဦးဝင်းမြင့်ဟာ2018ခုနှစ်မတ်လထဲမှာမူဝါဒ52ချက်ကိုထပ်ပြီးချမှတ်ပေးခဲ့ပါတယ်။အဲ့ဒီမူဝါဒတွေထဲမှာတိန့်ဆက်စင်ကရော်ကြီးနှစ်နာကြီးပေးခဲ့ပေမဲ့ရယူခဲ့ခြင်းမရှိတဲ့သူတွေအတွက်သက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့အစီအစဉ်နဲ့ပြန်လည်ဆွတ်လွတ်ပေးတာမျိုးဒါမှမဟုတ်ဒေသရဲ့ကာလပေါက်ဈေးနဲ့အညီရော်ကြီးနှစ်နာကြီးပေးရပါမယ်။မြို့မြေတိုးချဲ့တာတွေနဲ့ဆက်မှုဆောင်လို့မြေသိမ်းပြဿနာတွေကိုတိုင်းဒေသကြီးပြည်နယ်အစိုးရတွေကဦးဆောင်ပြီးလောက်ကင်ခွင့်ရကုမ္ပဏီတွေနဲ့တောင်သူတွေသုံးပွင့်ဆိုင်ညီနိုင်ပြီးကုမ္ပဏီနဲ့တောင်သူနှစ်ဦးနှစ်ဖက်နစ်နာမှုမရှိအောင်ဖြည့်ရှင်းပေးရပါမယ်။ဥပဒေမဲ့တိန့်ဆက်ခံရတဲ့လေယာဉ်မြေတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပေါင်းပြီးလမ်းနာ39မြေစင်းပုံစံ105လေယာဉ်မြေလုတ်ပိုင်ခွင့်ပုံစံခွန်ထုတ်ယူထားတာတွေကိုတိုင်းဒေသကြီးပြည်နယ်အစိုးရတွေကနေပယ်ဖျက်မိန့်ထုတ်ပြန်ပြီးမူလတောင်သူတွေကိုပြန်ပေးရပါမယ်။အဲ့ဒီအချက်တွေအတိုင်းသာအဂရိကင်းကင်းမှန်မှန်ကန်ကန်ဆောင်ရွက်မယ်ဆိုရင်တိန့်ဆက်ကလေယာဉ်မြေပြဿနာတွေဟာလက်ရှိအစိုးရလက်ထက်မှာအများဆုံးဖြေရှင်းနိုင်မှာဖြစ်ပါတယ်။အခုအခါမှာတော့တိန့်ဆက်ကလေယာဉ်မြေအမှုတွေကိုတိုင်းဒေသကြီးအတော်များများမှပိတ်သိမ်းလာတာတွေတွေ့ရတဲ့အတွက်မြေသိမ်းခံတောင်သူတွေမှာကုသူမဲ့ကဲသူမဲ့အနေအထားမျိုးရောက်လာကြရပါတယ်။ဒီအကြောင်းနေနဲ့ပတ်သက်ပြီးတောင်သူအရေးဆောင်ရွက်သူကိုမျိုးတန်ကအခုလိုပြောပါတယ်
။ဗျာမြေမှုတွေပိတ်သိမ်းနေဆိုတဲ့သတင်းတွေလည်းကျွန်တော်တို့ကြေကြေပြင်းပြင်းကြားနေရပြီ။ဒါပေမဲ့လို့ပိတ်သိမ်းမှုမှာဘလို့ပုံသဏ္ဍာန်နဲ့ပိတ်သိမ်းနေဆိုတာကအရေးကြီးတယ်။တကယ်တော့အမှုပိတ်သိမ်းနေတာဟာနိလမျိုးစုံဖြစ်နိုင်မှာမလို့တကယ်တမ်းဖြစ်တင်တာကငင်လာခဲ့တဲ့အမှန်တကယ်အသိစိတ်ခံရတဲ့တောင်သူတွေဟိုမြေပြန်ပေးပြီးပြီလား။သို့မဟုတ်မြေတွေအသုံးပြုထားတာဖြစ်တဲ့အတွက်အဲ့ဒီမြေတွေကိုပြန်ပေးဖို့မရတော့လို့ရောကြီးပြေးပြီလားဒီပုံမှာပဲကျွန်တော်တို့ကပိတ်သိမ်းခွင့်ရှိမယ်လို့ကျွန်တော်တို့ယူဆတယ်။အဲဒါလည်းဆိုတော့သူဟာအမှန်တကယ်သိမ်းခံရတဲ့မြေကြီးကော်မတီရဲ့မူဝါဒတွေထဲမှာအဓိကပါနေတာကတုံ့ပြန်တာလည်းမြေကိုပြန်မပေးနိုင်ရောကြီးပြေးရမယ်ဆိုတာပါတယ်။အဲတော့မိမသူလည်းမှန်တယ်အာဓမသိမ်းခံရတယ်ဆိုတာလည်းဒီမှုမှာပေါ်ပေါက်နေတယ်ဆိုလို့ရှိရင်ဒီမြေကိုပြန်ပေးတင်တယ်သို့မဟုတ်ပေးလို့မရဘူးဆိုရင်ရောကြီးပြေးရမယ်။အဲတော့မိမတဲ့တောင်သူကိုမြေပြန်ပေးပြီဆိုရင်အမှုပိတ်တင်းလို့ရပါတယ်။မြေပြန်ပေးလို့မရတဲ့အမှုမျိုးမှာရောကြီးပေးပြီဆိုရင်ပိတ်တင်းလို့ရပါတယ
်။အခုအခါပိတ်သိမ်းလိုက်တဲ့လေယာဉ်မြေအမှုတွေထဲမှာမြို့နယ်လဲစီခရိုင်လဲစီတွေဆင်းစစ်တဲ့အခါမူလတောင်သူတွေလို့တင်ပြလာတဲ့သူတွေကကစင်းတင်တက်သေးလက်နီးချင်းတက်သေးတွေပြနိုင်ပေမဲ့ဤဆက်ရာဌာနဆိုင်ရာမြေစင်းထွေအုပ်တွေရဲ့သဘောထားမှတ်ချက်ကိုအတည်ပြုပြီးအမှုတွေကိုပိတ်သိမ်းတာမျိုးတွေ့ရပါတယ်။ဒီလိုပိတ်သိမ်းရုံနဲ့လေယာဉ်မြေပြဿနာတွေဟာပြီးသွားနိုင်မှာမဟုတ်တလို့လက်သမားတွေရဲ့မြေယာပြဿနာတွေကိုပိုဆိုးလာအောင်ဥပဒေမဲ့ဆောင်ရွက်လိုက်တာလို့မြင်နေအကြောင်းမြန်မာနိုင်ငံတောင်သူလက်သမားများသက်မကမှဥက္ကဋ္ဌဒေါ်စုစုနွေးကအခုလိုပြောပါတယ်
မနိုင်ငံတော်မူတဲ့ဓမ္မသမထကနေပြီးတော့ပေါ့နော်ကုညီထားတာကျမတို့ဒီညံညက်ပွားမှုတွေကျမတို့အများကြီးပါကျမတို့ကဒါအတိုင်းနဲ့ပြီးဆောင်ရနေတာဆိုတော့ဒီကျမတို့ညံလုံးတိုင်းဒေသကြီးမှာဆိုရင်ဒီကိုလာပိုင်းဆိုကျမတို့ရဲ့ဒီကွန်မြူနီတွေမှာဆိုရင်ညံညက်ပွားမှုအမှုပေါင်း120ကျော်ပိတ်သိမ်းလိုက်တယ်ပေါ့ဒီညံညက်ပွားမှုတွေကိုပြီးဆိုလဲအမှုပိတ်သိမ်းလိုက်ဆိုတာမျိုးကပြဿနာတစ်ခုကိုပြေလည်ဖြေရှင်းတာမဟုတ်ဘဲနဲ့ပြဿနာတစ်ခုကိုပေါ်ပြီးတော့ကြီးထွက်လာအောင်ဆောင်ရွက်တယ်ကျမတို့ကမြင်နေတယ်ခေါင်းဆောင်မို့ကျမတို့ကပိတ်သိမ်းခံရတဲ့လေသမားတွေရဲ့ပြည်ပင်းတွေကိုကျမတို့ကနေပြီးတော့ဒီမြို့နယ်ရဲ့ခရိုင်ရဲ့တိုင်းတွေရဲ့စစ်ထားတာတွေဟာစစ်ပြီးတော့ပေါ်တော့ဘောရားနှစ်ချက်ကြီးယူထားရတာပြန်လာမှမှန်လားဆိုတာမျိုးကျမတို့ကခုတရားမြေစီမံကံကမှုအခွင့်အရေးလေသမားတွေကပေါ်မတည်ပြီးတော့အချို့ကျမတို့စာရေးတင်ပြီးတော့လေသမားတွေကိုလေသမားတွေကပြန်ပြန်ပေးတယ်ဒါကိုဆက်လက်ဆောင်ရွက်ကလည်းဒီကိစ္စရဲ့ဆက်သက်ပြီးတော့ပေါ်တော့ချင်းချင်းဆောင်ရွက်ကလည်းဆိုပြီးတော့စာရေးကျမတို့ကုမ္ပဏီဆောင်ရွက်ပေးနေတာရှိပါတယ်စာရေးကပြဿနာကမအေးပါဘဲနဲ့ပို့ပြီးတော့ကြီးထားလာနိုင်တယ်လို့ကျမတို့ကမြင်ပါတယ်ဒါကြောင့်မို့ဒီလိုမျိုးအမှုတွေပိတ်သိမ်းနိုင်ခြင်းဟာ2020
တောင်သူတွေတင်ပြလာတဲ့တိန့်ဆက်ကလေယာဉ်မြေအမှုတွေထဲမှာပိတ်သိမ်းတဲ့အမှုတွေပါဝင်နေပေမဲ့အများစုကတော့အမှန်တကယ်မတရားသိမ်းခံရတာတွေကြောင့်တိုင်ကြားခဲ့တဲ့အမှုတွေဖြစ်ကြပါတယ်။ဒါကြောင့် လယ်ယာမြေမှုတွေပိတ်သိမ်းမယ်ဆိုရင်မူဝါဒချမှတ်ပြီးပိတ်သိမ်းတာမျိုးလှုပ်ဆောင်သင့်ပါတယ်တို့တော်လည်းပဲပြည်သူအစိုးရတည်းရဲ့အနေနဲ့လယ်ယာမြေမှုတွေပိတ်သိမ်းတယ်ဆိုတာထက်တောင်သူတွေပြန်လည်တင်ပြလာတဲ့တိမ်ဆက်ကလေယာမြေပြဿနာတွေကိုအမျိုးသားနဲ့ပြည်သူ့လွှတ်တော်နှစ်ရက်ကသမရရဲ့လမ်းညွှန်ချက်တွေမူဝါဒတွေကိုသေချာဖတ်ဆောင်ရွက်နိုင်မဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့တဲ့အဖွဲ့လိုမျိုးတွေနဲ့ပြန်လည်စစ်ဆေးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ